အခုဆက်လက်ပြီးတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်အသစ်ဖြစ်သမ္မတဒေါ်နယ်ထရမ့်အဆိုပြုထားတဲ့တောင်အာရှဒေသဆိုင်ရာဒုလက်ထောက်နိုင်ငံသား၏ဝန်ကြီးသောမတ်အယ်ဗိုက်ဒါဟာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘလောက်ထိကြွန့်ကြန့်ကျင်ကျင်သိထားလဲသူ့အရင်တန်မတ်တွေစွမ်းဆောင်ခဲ့တာမျိုးထက်နှစ်နိုင်ငံဆက်ဆံရေးမှာဘာတွေပိုပြီးဆောင်ရွက်နိုင်မလဲစတာတွေကိုကြားဖို့ရှိပါတယ်။ကျွန်မအင်ဂျင်နိုင်ပါဒုလက်ထောက်နိုင်ငံသားရေးဝန်ကြီးသောမတ်အယ်ဗိုက်ဒါကိုမြန်မာနိုင်ငံဆိုင်ရာတန်အမတ်အသစ်ခန့်အပ်ဖို့သမ္မတထရမ့်ကရွေးချယ်အဆိုပြုခဲ့တာဟာသူ့အစိုးရတက်တန်းတလျှောက်ဒီတစ်ချိန်အကောင်းဆုံးနဲ့အသင့်တော်ဆုံးပုဂ္ဂိုလ်ကိုရွေးချယ်နိုင်သူဖြစ်မြန်မာနိုင်ငံဆိုင်ရာအမေရိကန်အကြီးတန်းတန်တမန်ဟောင်း Priscilla Club က VOE ကိုပြောပါတယ်
။ Yeah, he was the number 2 in the embassy several years ago.
သူဟာလွန်ခဲ့တဲ့နှစ်များစွာကရန်ကုန်အမေရိကန်တန်ရုံမှဒုတိယအကြီးဆုံးဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံနဲ့ပတ်သက်ရင်သူ့မှာအတွေ့အကြုံကြီးအများကြီးရှိပါတယ်။သမ္မတဒေါ်နယ်ထရမ့်ဆိုရလက်ထက်တာဝန်ပေးရွေးချယ်ခန့်အပ်ခဲ့တဲ့ပုဂ္ဂိုလ်တွေထဲမှာဒီတစ်ချိန်မှာတော့အကောင်းဆုံးအသင့်တော်ဆုံးလူကိုသမ္မတကရွေးချယ်ခဲ့တာဖြစ်တယ်လို့ Priscilla Club ကပြောသွားတာပါ။ဒါအပြင်တမရထရန့်လက်ထက်မြန်မာနိုင်ငံဆိုင်ရာမူဝါဒတွေအတွက်အဓိကလှုပ်ဆောင်နေရတဲ့ရန်ကုန်အမေရိကန်တန်ရုံးမှာသောမတ်အယ်ဗိုက်ဒါလိုပုဂ္ဂိုလ်မျိုးအနေနဲ့နှစ်နိုင်ငံဆက်ဆံရေးမှာကြွမ်းကြမ်းကျင်ကျင်ဆောင်ရွက်နိုင်တဲ့သူဖြစ်လိမ့်မယ်လို့လည်း Priscilla Club ကအခုလိုပြောပါတယ်
I think the important thing to bear in mind is that during this administration
အခြေအနေမှတ်သားရမယ့်အချက်ကဒီအစိုးရလက်ထက်မှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့အမေရိကန်မူဝါဒဟာရန်ကုန်မှာရှိတဲ့အမေရိကန်တန်ယုံကပဲချမှတ်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။တန်ယုံမှာတာဝန်ရှိတဲ့သူတအူးအနေနဲ့မြန်မာနိုင်ငံအခြေအနေကိုကောင်းကောင်းသိထားပြီးကြွမ်းကျင်လိမ္မာမှုအပြည့်ရှိတဲ့သူဖြစ်ဖို့အလွန်အရေးကြီးပါတယ်။ဒါကြောင့်အခုလိုနိုင်ငံရေးအရာခန့်အပ်မဲ့ယာရုနေရအတွက်မြန်မာနိုင်ငံနဲ့ပတ်သက်လို့ဘာမှမသိတဲ့သူကိုသမ္မတထရန့်အစိုးရဘက်ကစေလွှတ်ဖို့မကြိုးစားတဲ့အပေါ်မှာကျမအလွန်ပဲအားရကျေနပ်မိပါတယ်။တော်မ်ကဒီနေရာကိုအပြည့်အဝထမ်းဆောင်နိုင်သူဖြစ်ပါတယ်။သမ္မတအနေနဲ့အကောင်းဆုံးကိုတကယ်ရွေးချယ်နိုင်ခဲ့တာပါလို့ Priscilla Club ကပြောပါတယ်။သောမတ်အယ်ဗိုက်ဒါဟာ2014ကနေ2019ခုနှစ်အထိအိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာအမေရိကန်ကောင်စစ်ဝင်ချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့တာပါဒီမတိုင်ခင်မြန်မာနိုင်ငံဆိုင်ရာတန်ယုံဒုတိယအကြီးအကဲဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်ဒါကြောင့်လဲတောင်အာရှနိုင်ငံတွေနဲ့ပတ်သက်လို့ကောင်းကောင်းသိထားသူတအူးကိုမြန်မာနိုင်ငံအတွက်ပထမဦးဆုံးတန်အမတ်ဖြစ်ခန့်အပ်တာမျိုးဖြစ်လာဖွယ်ရှိတယ်လို့လဲ Priscilla Club ကသုံးသပ်ပါတယ
် He has a lot of experience in different parts of the world butMost recently he's been the deputy assistant secretary in the South Asia.
သူမှာကမ္ဘာတဝန်းနိုင်ငံအနှက်တွေ့ကြုံအများကြီးရှိနေတာပါ။ဒါ့အပြင်မကြသေးခင်ကပဲအမေရိကန်နိုင်ငံသားရေးဌာနတောင်အာရှဘျူရိုရဲ့လက်ထောက်နိုင်ငံသားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်နေတာပါ။သူတာဝန်ယူရတဲ့အပိုင်းကဘင်္ဂလားဒေ့ရှ်ကနေအာဖဂန်နစ္စတန်နိုင်ငံအထိတခြားလုံးပါဝင်ပါတယ်။ဒါကြောင့်သူဟာတောင်အာရှအတွေ့အကြုံတွေဒါမကအရှေ့တောင်အာရှအတွေ့အကြုံတွေရှိတဲ့ပထမဆုံးသံအမတ်ကြီးဖြစ်လာဖို့ရှိပါတယ်။အဲ့တော့သူ့အနေနဲ့အနောက်ဘက်ချမ်း၊နယ်စပ်ဘက်ရောအရှေ့ဘက်ချမ်းကိုပါတုံ့တက်နိုင်ပါလိမ့်မယ်လို့ Priscilla Club ကပြောပါတယ်။လက်ရှိတာဝန်ထမ်းဆောင်နေတဲ့တန်မတ်ကြီး Scott Marshall ရဲ့နေရာမှာအစားထိုးဝင်ရောက်မဲ့သူတက်ဦးအနေနဲ့ကောင်းကောင်းစွမ်းဆောင်နိုင်တဲ့အနေအထားမျိုးရှိနေကြောင်းလဲ Priscilla Club ကပြောပါတယ်
။ Scott Marshall for example is a Southeast Asia expert and he really had a lot of
kids တန်မတ်ကြီး Scott Marshall ဆိုရင်ဥပမာအရှေ့တောင်အာရှဒေသရေးရာကျွမ်းကျွမ်းကျင်ကျင်နဲ့ကောင်းကောင်းသိထားသူဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့အင်ဒိုနီးရှားနဲ့အခြားအရှေ့တောင်အာရှမှာအကောင်းဆုံးတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ရင်လည်းအလွန်တော်တဲ့တန်မတ်တအူးဖြစ်ပါတယ်။သူတာဝန်တက်တန်းကုံဆုံးတော့မှာဖြစ်တဲ့အတွက်သူ့ကိုဆုံးရှုံးရမှာကျမအလွန်စိုးရိမ်ခဲ့ပါတယ်။ဒါပေမဲ့အခုသူ့နေရာမှာအဆိုပြုခံထားရတဲ့တော်မ်ကလည်းခိုင်ခိုင်မာမာယက်တီသူတအူးဖြစ်ပါတယ်။ကျမအမြင်ပြောရရင်အလွန်ကောင်းတဲ့အနေအထားဖြစ်ပါတယ်လို့ Priscilla Club က VOE ကိုပြောသွားတာပါ။တနင်္လာနေ့ကပြန်လည်စတင်တဲ့အမေရိကန်အထက်လွှတ်တော်လုပ်ငန်းရှင်တွေကအဓိကလုပ်ငန်းရှင်တစ်ခုဟာယာရုခံထားရေးအတွက်အမည်စရင်းတင်သွင်းထားသူတွေကိုသက်ဆိုင်ရာကော်မတီအသီးသီးကအတည်ပြုပေးမဲ့အစီအစဉ်လဲပါဝင်တာမို့သမ္မတထရန့်အဆိုပြုထားတဲ့မြန်မာနိုင်ငံဆိုင်ရာတန်အမတ်လောင်းသောမတ်အယ်ဗိုက်ဒါကိုလည်းမကြာခင်ရပိုင်းတွင်အတီးပြူကောင်းပြူပေးနိုင်ပါတယ်။လွှတ်တော်ကအတီးပြူလိုက်ပြီးဆိုရင်တော့တက်တန်းကုံဆုံးတော့မဲ့လက်ရှိတန်မတ်ကြီး Scott Marshall နေရာမှာတာဝန်ယူရမှာဖြစ်ပါရဲ့ရှင်။